သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmese မှာပုံမထုတ်ခဲ့တဲ့သတင်းစာမားတွေကိုရှားဖွေပ
ါ SBS Sport ဟာအာဂဇာနဲ့ပတ်သက်လာရင်တွားရောက်တဲ့နံပါတ်1နေရာဖြစ်ပါတယ်ဘောလုံးပွဲစပိန်စီးပြန်ပွဲထဲနေစတဲ့အာဂဇာပေါင်းစုံကိုတင်ဆက်ပေးနေပါတယ် sps.com.au/topics/sport မှာလေ့လာနိုင်ပါတယ်
ဒေါက်တာထွန်းအောင်ရွှေခင်ဗျာအခုလိုကျွန်တော်တို့ SPS Radio မြန်မာပိုင်းစီစဉ်နေဒီမြန်မာဘောလုံးတီအော်စတြေးလျမှာလာကစားမှနဲ့ပတ်သက်လို့ရှင်းပြပေးမယ့်အတွက်ကျေးဇူးအများကြီးတင်ပါတယ
်ကျွန်တော်လည်းကျေးဇူးတင်ပါတယ်ခင်ဗျာရှင်းပြဝင်ရတဲ့အတွက
်ဩစတြေးလျ NUG ရုံးခန်းအနေနဲ့ပေါ်ဒီဒေါက်တာထွန်းအောင်ရွှေတာဝန်ခံအနေနဲ့အခုလိုဩစတြေးလျအစိုးရဒီမြန်မာဘောလုံးတီကိုဒီမှာဗီဇာပေးပြီးလာကစားခွင့်ပေးမယ်ပြောတာနဲ့ပတ်သက်ပြီးတော့ဘာတွေများလှုပ်ဆောင်နေပါလဲ
ဒီဘောလုံးအသင်းနဲ့ပတ်သက်လို့တော့ကျွန်တော်ယုံကတော့ဟိုဓာတ်ရိုက်လှုပ်ဆောင်တာတော့မရှိပါဘူးသို့တော့ဒီနိုင်ငံခြားရေးဝန်ကြီးဌာနရဲ့နော် whole fair ကတာဝန်ရှိတဲ့လူတွေနဲ့တော့စစ်အုပ်စုကိုကိုစားပြုပြီးတော့မှလာမဲ့လူစစ်အုပ်စုကိုတွေ့ lobby လာလုပ်ပေးမဲ့လူတွေအတွက်တော့ဒီဩစတြေးလျနိုင်ငံကပြည်ဝင်ခွင့် visa မပေးဖို့ကျွန်တော်တို့မြစ်တာရက်ခံထားတာလွန်ခဲ့တဲ့လတွေကရှိပါတယ်ဗျဆိုတော့အခုသတင်းကတော့အဓိကဆောင်ရွက်တာကတော့မြန်မာမိသားစုတွေပေါ့နော်မြန်မာမိသားစုတွေရဲ့နောက်ပြီးတော့မှမြန်မာ campaign network လို့ခေါ်တဲ့ Australia NGO တွေကနေဒီစုဖွဲ့ထားတဲ့ campaign group ပေါ့လေအဲ့ဒါနဲ့ကျွန်တော်တို့ CRPH NGO support group Australia ဆိုတဲ့ဒီမြန်မာ activist group ကအဓိကဆောင်ရွက်နေတာဖြစ်ပါတယ်ဗျအ
ဲ့တော့အခုချိန်မှာရောနိုင်ငံခြားရေးဝန်ကြီးဌာနဒါနဲ့ပတ်သက်လို့ဗာများတုံ့ပြန်မှုရှိပါလဲ
အတုံ့ပြန်မှုကတော့အဲ့ဒီ CRPH support group Australia ကသူတို့နိုင်ငံခြားရေးဝန်ကြီးဌာနကိုတရားဝင်စာတင်ထားတယ်ပေါ့နော်ဒီလိုလာရောက်မဲ့သတင်းတွေကြားသိနေရတဲ့ကြောင့်မလို့ဒါကိုဟိုပေါ့လာရောက်ခွင့်မပေးဘူးပေါ့လေဆိုတော့နိုင်ငံရေးဝန်ကြီးဌာနကတော့သူတို့ရဲ့တရားဝင်တုံ့ပြန်ချက်ကတော့သူတို့ကိုဒီလိုမျိုးအသိပေးတဲ့အတွက်ကြောင့်ဟိုကျေးဇူးတင်တယ်ဆိုတော့ဒီအကြောင်းပြန်ကြားချက်တော့ဒီ support group ကရရှိထားပါတယ်ဗ
ျဒါမဲ့ဒီ visa payment မပေးမဲ့ကိစ္စနဲ့ပတ်သက်လို့တော့သူတို့အခုချိန်ဒီဘာမှမပြောသေးဘူးပေါ့နော
်ဟုတ်ကဲ့အဲ့ဒါကတော့ပုံမှန်အဖြစ်တော့သူတို့ထုတ်ပြန်လို့မရှိဘူးဗျထုတ်ပြန်လို့မရှိဘူးနောက်တစ်ခါကဘာလဲဆိုတော့ဒီကိစ္စကဒီဩစတြေးလျဘောလုံးအသင်းနဲ့လည်းအဓိကပြဆိုင်နေတယ်။နောက်ပြီးတော့မှဒီအာရှဘောလုံးအဖွဲ့ချုပ်နဲ့လည်းတက်ဆိုင်နေတယ်ပေါ့နော်။ဩစတြေးလျဘောလုံးအဖွဲ့ချုပ်နဲ့လည်းတက်ဆိုင်နေတယ်။ဆိုတော့ဒီဘောလုံးကြီးရာကိစ္စအပိုင်းနေလည်းရှိတယ်။ကျွန်တော်သိသလောက်တော့ဒီဩစတြေးလျအသင်းကတော့ home and away နှစ်ပွဲကြရတာပေါ့နော်။ချမ်းယူနိုက်တက်နဲ့အဲ့တော့ချမ်းယူနိုက်တက်ကအိမ်ကွင်းအနေနဲ့သူတို့ကမြန်မာပြည်တော်ကံရမယ်အနေထားတုန်းကလည်းဩစတြေးလျဘောလုံးအသင်းကသူတို့မြန်မာပြည်လာဖို့အတွက်ခက်ခဲတယ်နံပါတ်1ချက်ကတော့ Australia အစိုးရကဩစတြေးလျနိုင်ငံသားတွေခီးသွားဖို့အတွက်မသင့်တော်ဘူးဆိုတဲ့နိုင်ငံကန့်သက်စင်းနဲ့မှမြန်မာပြည်ပါတယ်ပေါ့နော်အဲ့တော့ကြောင့်မလို့သူတို့ဘောလုံးသင်းကမသွားချင်ပါဘူးအဲ့တော့တခြားဂျားနိုင်ငံတစ်ခုမှာသူတို့ဘောလုံးကစားကြအောင်ဒီပွဲကိုကျင်းပအောင်အဲ့တော့ကုန်ကျစရိတ်တွေကိုဒီဩစတြေးလျဘောလုံးသင်းကကြားခံပါမယ်ဆိုပြီးတော့မှ offer လုပ်ခဲ့တယ်လို့ကျွန်တော်တို့သိရပါတယ်ကြဒါပေမဲ့မြန်မာအသင်းကအဲ့ဒါကိုငြင်းပယ်ပြီးတော့မှသူတို့မြေမှာပဲမြန်မာပြည်မှာပဲလာကစားရမယ်လို့တောင်းဆိုတဲ့အခါမှာတော့ဒီဩစတြေးလျအသင်းကငင်းဆန်လို့မရဘူးပေါ့နော်မရတာနံပါတ်1ကသူတို့ငင်းဆန်ပြီးမသွားမကစားဘူးဆိုရင်သူတို့အဖွဲ့ရဲ့ဒီအာရှဘောလုံးဖွဲ့ချုပ်ဒီချန်ပီယံပွဲတွေမှာပါဝင်ခွင့်ထိခိုက်မယ်ပေါ့နော်နောက်ပြီးတော့မှဒီပယ်နယ်တီလည်းသူတို့အခြားခံမယ်ပေါ့လေအဲ့ဒီအနေအထားကြောင့်သူတို့ငင်းလို့မရတော့ပဲနဲ့မတတ်တာလည်းဆိုသွားကစားရပါတယ်လို့ဒီလိုသူတို့ဩစတြေးလျဘောလုံးအသင်းကတာဝန်ရှိတဲ့လူတွေကရှင်းပြတာကိုကျွန်တော်တို့ကြားရပါတယ်အခုတစ်ခေါက်ကတော့ကျွန်တော်ထင်တယ်ဩစတြေးလျရဲ့အိမ်ကွင်းမှာကစားမှာဖြစ်တဲ့အတွက်ကြောင့်မလို့ဒီဩစတြေးလျအသင်းကပို့ပြီးတော့ဆုံးဖြတ်နိုင်တဲ့အနေအထားတွေရှိပါတယ်အဲ့တော့အရင်တခါသူတို့လုပ်ခဲ့တဲ့ဒီကမ်းလှမ်းမှုမျိုးလိုပဲပေါ့နော်ဂျာနိုင်ငံတစ်ခုခုမှာဒီပွဲကိုကစားမယ်အဲ့တော့ကုန်ကျစရိတ်တွေသူတို့ပေးမယ်ဆိုပြီးမြန်မာအသင်းကို offer လုပ်ဖို့ကတော့ရှိမယ်လို့ကျွန်တော်ထင်ပါတယ်ဗ
ျဒီဩစတြေးလျ Football Association ကသူတို့ကကစားမယ်မကစားဘူးဆိုတော့သူတို့ဆုံးဖြတ်နိုင်ပြီမယ်ဒါမှမဟုတ်သူတို့ visa ပေးတာမှပေးတာမှသူတို့ဘာမှဝင်ပြောလို့မရပဲနဲ့ဒါကကျွန်တော်တို့ home affairs ministry နဲ့ဆိုင်တော့ home affairs အနေနဲ့ရောဘယ်လိုဆုံးဖြတ်မယ်လို့ထင်ပါလဲ
အဲ home affairs အနေနဲ့တော့ကျွန်တော်တို့အရင်တော့အစင်လာတခုတော့ရှိခဲ့ဘူးလေပေါ့နော်အဲ့ဒါကတော့ Australia မှာဒီရာသီလရွှေပြောင်းနဲ့ဒီနှစ်တင်နဲ့ပတ်သက်လို့ညီလာခံတခုသူတို့ Brisbane မှာလုပ်ပါတယ်လုပ်တဲ့အခါမှာဒီစစ်ကောင်စီလက်အောက်ခံဒီတော်ကြီးဟာဌာနကတာဝန်ရှိတဲ့လူ3ဦးကဒီ conference ကိုတက်ဖို့သူတို့လုပ်ကြပါတယ်အဲ့တော့အဲ့ဒါကိုမြန်မာဒီကျွန်တော်တို့ activist တွေကနေတင်ရတဲ့အခါမှာကန့်ကွက်ကြတဲ့အကြောင်းမလို့နောက်ပိတ်ဆုံး ဒီစက်ကောင်စီရဲ့ကိုယ်စားလှယ်၃ယောက်မလာနိုင်တော့တဲ့အနေအထားဖြစ်သွားတယ်ပေါ့နော်အဲ့လိုမျိုးဒီအစင်လာတွေတော့ရှိခဲ့ပါတယ်ရှိခဲ့ပြီးတော့ဩစတြေးလျအစိုးရကလည်းဒီအတက်နိုင်ဆုံးစစ်အုပ်စုနဲ့ဆက်သွယ်ဆက်ဆံမှုတွေမလုပ်ဘူးဆိုပြီးတော့လည်းအတိအပြီးပြောကြားထားတာလည်းရှိတယ်ပေါ့နော်အဲ့တော့စစ်အုပ်စုကိုရဲ့တရားဝင်မှုကိုဖြစ်သွားစေမဲ့အပြုအမူမျိုးဆိုရင်သူတို့တတိထားပြီးတော့ဒီထိမ့်သိမ်းနေဆိုတဲ့အနေအထားလည်းသူတို့မှာရှိပါတယ်အဲ့တော့ကျွန်တော်အထင်တော့ဗီဇာပေးဖို့အလားအလာတော့အလွန်ကိုနည်းတယ်လို့ကျွန်တော်ယူဆပါတယ်အစိုးရဘက်ကဆိုင်ရာရပါတော့သို့တော့ဘောလုံးအသင်းအနေနဲ့တော့သူ့ဘက်က penalty တွေမထိအောင်အသင်းရဲ့ဒီအရှာပွဲတွေမှာပါဝင်နိုင်ဖို့မထိခိုက်အောင်တော့ဘောလုံးအသင်းကလည်းသူစူးစမ်းပါပါကျွန်တော်မြင်တာကတော့သူတို့ဂျားနိုင်ငံတစ်ခုမှာသူတို့ကစားဖို့အတွက်ဩစတြေးလျအသင်းကတော့ပြင်ဆင်မယ်လို့ထင်ပါတယ်ခင်ဗ
ျဟုတ်ကဲ့ဒေါက်တာထွန်းရွှေခုလိုရှင်းပြပေးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်နော
်ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုတိကမြန်မာကဒီ Shan United FC ကဩစတြေးလျမှာလာကမဲ့လို့သိရပါတယ်။အဲအနေနဲ့ပတ်သက်ပြီးလူအခွင့်အရေးဖွဲ့စည်းရတာသူတို့ကဗီဇာမပေးဘူးအပြင်းထန်တောင်းဆိုနေပါတယ်။အဲကိုတိကအနေနဲ့ဘယ်လိုမျိုးမှန်ပါလဲ။ကျွန်တော
်လည်းကြားရခင်ဗျာဒီကိစ္စကိုလေ now the check ကဒီလူအခွင့်အရေးဖွဲ့ရဲ့ activists တွေအကုန်လုံးပေါ်တဲ့နိုင်ငံတကာကလူအခွင့်အရေးစောင့်ကြည့်သူတွေရပါမလို့လားဘို့ဒီ Shan United FC ဘောလုံးသင်ကဒီဩစတြေးလျလာကမဲ့ကိစ္စမှာဘာကြောင့်လဲဆိုတော့မြို့ဆောင်နိုင်ငံရေးရှုထွေးပါနေပြဘာကြောင့်ပြောရသလဲဆိုတော့ဒီရှန်ယူနိုက်တက်ဖုတ်ဘောကလပ်ကိုပိုင်နဲ့ပိုင်ရှင်ကမူလပိုင်ရှင်ကကမ္ဘောဇာဂရုဖြစ်တဲ့ကမ္ဘောဇာဂရုအော့ဖ်ကမ္ပဏီစ်လို့ခေါ်တာပေါ့သူအဲ့တော့ကမ္ဘောဇာကီလီဇက်ပိုင်ရှင်ကအောင်ကိုဝင်းလို့ပြောတယ်အောင်ကိုဝင်းဆိုတာဒီစစ်ဘုတ်ချုပ်တွေရဲ့ကြောထောက်နောက်ခံပြုတ်ပြီးတော့ရက်ချီလာပြီးတော့ခရိုနီအခြေစားဖြစ်လာတဲ့တိုင်းပြည်ကိုနဲ့လူလူကိုနှိပ်စက်နေတဲ့အဲကတယောက်ပေါ့ပါလာရပေါ့နော်ဒီတနရှင်ဆိုပြီးလှုပ်လာတဲ့ခုနပြောလို့အရင်မဲ့နိုင်ငံတော်ဘာနာတွေကိုလွဲသွန်းလာလို့ပြီးစစ်ဘုတ်ချုပ်တွေတဲ့ကိုကျိုးရှာဖို့အတွက်ကိုတောက်ကိုဖြုတ်ပြရတဲ့တောက်တိုင်နေတဲ့တောက်တိုင်တစ်ခုပေါ့အဲ့တော့အခုဒီကိုလာဖို့ဆိုတဲ့ကိစ္စကလည်းဒီလိုပြဘောလုံးကန်ကျင်တာတဲ့သူရဲ့ဟိုအစီအစဉ်ကကျက်ပစ္စည်းနေတဲ့စတရဆိုရှယ်နေတဲ့နိုင်ငံကဟိုဆက်ဆံရေးပေါ့ international relation ကိုပြန်ပြီးတော့ဥရောပဆိုတဲ့ဟိုကိစ္စတွေသူတို့စီစဉ်နေတယ်အဲ့ဒါတွေထဲမှာဒီချင်းချင်းဦးနဲ့ထိုးပေါက်မယ်ဆိုတာတွေပါတယ်အားကစားနဲ့ပြန်ချိတ်မယ်ဆိုတာတွေပါတယ်အဲ့ဒီထဲကတခုပဲဆိုတော့ဒီအောင်ကိုဝင်းဆိုတဲ့လူ background ပြန်ချိရင်ဒီကမ္ဘောဇာ group တခုလုံးကိုပြန်ချိရင်2019ဆိုရခိုင်မြောက်ပိုင်းမှာ Ranger တွေကိုနှိပ်ခုတ်တဲ့အခါမှာဒီကမ္ဘောဇာ group ကနေပြီးတော့ဒေါ်လာUS dollar ပေါ့ 2.48 million အဲ့လိုမျိုးကြီးလှူထားတာရှိတယ်အကြီးကြီးဒါတရားဝင်ပေါ့တရားဝင်နောက်ကနေပြီးတော့ဒီ structural violence လို့ပို့ကိုစစ်တပ်ကိုကြောထောက်နှောက်ခံပြီးတော့နောက်ဆက်လုပ်နေတဲ့အဖွဲ့အစည်းတွေဖြစ်တယ်အခုတလောမှာဘာချားလဲဆိုတော့တရင်အစ်စ်တစ်ခုထပ်ထွက်လာတာကဒီကမ္ဘောဇာပိုင်ရှင်ကဒီပေါ်လုံးတွေကိုရောင်းလိုက်ပါပြီဆိုတော့တရင်မျိုးထပ်လွင့်နေအဲ့ visa ကိစ္စမပေးဘူးဆိုတော့ကြားတော့သူတို့က Warmin ဆိုတဲ့ Warmin group of companies ဆိုတဲ့ဒီ limited ပါညာဆိုတော့ရောင်းလိုက်ပါတယ်ဆိုပြီးလုတ်ကြတယ်အဲ့ဒါဟောမိုးတော့ကျွန်တော်လည်းမသိဘူး confirmation လည်းမရသေးဘူးပေါ့လေကျွန်တော်အဲ့ဒီ period နေပြီးတော့သို့ပေမဲ့ဘောလုံးသင်းလာကမယ်ဆိုတော့ဒီ individual footballer တွေတော့ကျွန်တော်ဒီဘောလုံးမားတွေတော့မပြောလို့ဘူးဘလို့သူတို့စိတ်သက်ရှိတယ်ဘလို့ခြေတင်နေရက်တည်တယ်ဆိုတော့ကျွန်တော်မသိဘူးသူတို့နဲ့နော်ဒါပေမဲ့တချို့ကတော့ Australia ရောက်လာလို့ရှိရင် Salem Town လေးမယ်ဆိုတော့တတိယလေးကြားရတယ်ကျွန်တော်အဲ့လိုသတင်းမျိုးတွေပေါ့အဲ့တော့တစ်ဖက်ကကြည့်ရင်တော့ဒီ Australia visa လုံးဝမပေးသင့်ဘူးဗျမပေးသင့်ဘူးဆိုတော့သူတို့မနိုင်ရည်ကြပါလေဘောလုံးသမားတွေကိုပေးလိုက်ဒီဘောလုံးအသင်းရဲ့နောက်ကွယ်မှာအဲကိစ္စတွေပါလာတယ်။နော်ဒီစစ်အာဏာရှင်တွေနဲ့ပတ်သက်တဲ့ပျက်စီးယူရင်းနေတဲ့သူတို့ရဲ့အခြေအနေကိုပြန်ထူထောင်ဖို့အနည်းဆုံးနဲ့ကြိုးစားနေတာ။အဲ့ကဒီအသက်ကြီးလာခြင်းနဲ့အဲ့ဒါပတ်စံတွေကိုပုံပေးထားတာကိုရှင်းရှင်းပြောရရင်ဗျအဲ့ငွေချင်းထောက်ပံ့မှုတွေကအဲ့ကမ္ဘောဇာအုပ်စုကပဲလာတယ်။သူတို့မရရအောင်ပေါ့နည်းမျိုးစုံနဲ့လုပ်နေဖြစ်နေရင်သူတို့က FIFA ကိုပတ်စံပေးပြီးအတိထိုးဖောက်အောင်မယ်။ဒီလိုမျိုးတွေသူတို့ကြိုးစားနေကြတယ်။အဲ့ဒါကြောင့်လူခွင့်ရေးထိုးဖောက်နေတဲ့နော်လူရာစုမှုနည်းမျိုးစုံချူးလွန်နေတဲ့ဒီမြန်မာစစ်အုပ်စုနဲ့ပတ်သက်နေတဲ့သူတို့ကြောထောက်တော့ကပေးတဲ့လူနဲ့ပတ်သက်ပြီးဩစတြေးလျဆိုတာစဉ်းရင်စစ်စားသင့်တယ်။နည်းနည်းတက်ပြတ်သားသားလုပ်ဖို့လိုတယ်။ဆိုအားနည်းချက်တွေအများကြီးတွေ့ရတယ်အဲ့ဒါတွေကဆိုတတိထားဖို့လိုတယ်ဘောကျွန်တော်ကသဘောမတူဘူးသူတို့ visa ပေးမယ်ဆိုတာအဲ့တော့ visa မရဘူးနည်းနည်းစုံတော့လုပ်နေချာလူတွေထဲမှာကျွန်တော်တို့နဲ့တော်ရင်းနေတဲ့ပုံကိုလည်းပါတယ်အဲ့ကြားထဲမှာကျွန်တော်ဥပဒေတည်းနည်းရမယ်ကျွန်တော်ရှွန်တန်နဲ့စကားပြောပြတယ်ဒါက ူလည်းကြားတယ်တဲ့သူတို့လက်မကောင်မရပါစေနဲ့လို့ဆုတောင်းရတာပဲတဲ့ဒါမဲ့အချိန်ကြီးတော့ပြောလို့မရဘူးတဲ့အဲ့သတင်းတွေမှာသူတွေကြားနေတာကအဆလံတောင်းဖို့ရှိတယ်ဘဝဒီမပြောင်းဘူးပေါ့ပေါ်လုံးမှာတချို့ကဒါမျိုးတွေကလောက်လာတော့သူတို့ဒီကမျက်ရည်ကထိုးလာတော့မသိဘူးဒါဗီဇာရအောင်နည်းမျိုးစုံနဲ့လုပ်လာတော့သိကြတယ်အဲ့တော့မပေးစင်ဘူးပေါ့ဗျာကျွန်တော်မပေးဘူးဒါနဲ့ဆိုတဲ့ဘက်ကနေချက်တည်တယ်အဲ့ဒီကကိုယ်ကအဒီဝေးစနေတယ်ဟုတ်ကဲ့ခင်ဗျာ
ကျေးဇူးများတင်ပါတယ်နော်ကိုကြီး
โอเค
ครับเดี๋ยวจะเอาไปกดที่ลูกเนี่ยจะมาเลยยกရှင်ကြည့်ရတာကိုနှစ်သက်ပါတလား SBS on demand မှာยกရှင်ဇာတ်ကားပေါင်းยาနဲ့ကြီးရှိပြီးတော့ကြိုက်တဲ့အချိန်မှာကြီးရှုနိုင်ပါတယ်ကပအကောင်းဆုံး drama ဇာတ်ကားတွေပြည့်ရမယ်မှတ်တမ်းတွေတရေကားတွေဟာသနဲ့အချက်ဇက်လန်းတွေကိုကြီးရှုနိုင်ပါတယ် sbs.com.au/ondemand ကိုသွားပြီးတော့ကြီးရှုနိုင်ပါတယ်ရှင်
ဒါမျိုးသတင်းဆောင်မာရီကိုပိုနားဆင်လိုပါလား Apple Podcast, Google Podcast, Spotify တို့မှာသင်ပင်ရာဖြစ်ဖြစ်ရယူတဲ့ Podcast ကနေပါ